မန္တလေးတိုင်းမြင်းကန်မြို့မှာဒီကနေ့မနက်ပိုင်းကခြေအဆင့်နဲ့ပြစ်ခတ်ဖြုတ်ခွင်းတာကြောင့်တိတ်ဆုံးသူ၅ဦးရှိခဲ့ပြီးဆိုးရင်ရတဲ့အခြေအနေရှိသူတွေလည်းအများပြားရှိနေတယ်လို့မြင်းကန်မြို့ကတူကအသိဝေကိုပြောပါတယ်
။မင်းများမှာဖြစ်တာတော့အမကျွန်တော်တို့ကအတုသမဇီကျွန်တော်တို့ကနောက်ဘက်ကအနောက်အရှိဘက်ကနေပြန်ကျွန်တော်အနောက်ဘက်ကိုထွက်မှာပေါ့။ကျွန်တော်ကျွန်တော်တို့ပိတ်ထားတာတပ်ပတ်လေးပိတ်ထားတာကျွန်တော်နောက်မှလည်းတစ်ခွက်ပါတယ်ကျွန်တော်ဘေးမှလည်းတစ်ခွက်ပါတယ်ကျွန်တော်ရဲ့အရှိမှလည်းတစ်ခွက်ရှိရမှာ။အဲကျွန်တော်တို့သူတို့ထွက်မယ်လို့တော့သူတို့ထွက်ချင်မပေးလို့မှအတန်းထုတာကျွန်တော်တို့အတန်းတန်းပြစ်တာပေါ့ကျွန်တော်ယူပါတန်းပြစ်တာပေါ့ပြစ်တာမှာအတန်းပြစ်ပြီးတော့ကျွန်တော်တို့ဆိုအဲ့လိုဒိုင်းလာရီနဲ့အဲ့လိုရိတ်ကြီးနဲ့လူတွေဆိုရင်ကျွန်တော်ဆိုရင်ကိုယ်တိုင်ပေးမှာပွေလာတာကျွန်တော်ပေးမှာဆို16နှစ်ကောင်လေးတယောက်ကိုကျွန်တော်ပွေလာပွေလာတာမှာကွန်ဖိုင်းရတော့မှဝ9ယောက်ဗျ30ထဲမှာစိုးရင်ရတဲ့လူကတော့15ယောက်လောက်ဖြစ်ရှိနေမှာအဲ့လိုဒီဟိုလိုမျိုးကြီးစိုးရင်ရတဲ့လူတော့မပါဘူးတကယ်ကွန်ဖိုင်းဖြစ်တယ်တကယ်သေသွားတဲ့လူကတော့9ယောက်မှာအခုကျွန်တော်တို့အဲ့လိုမျိုးကြီးဖြစ်ပြီးပြိုခွဲပြီးတော့အခုမျိုးပေါ်မှာလည်းသူတထိုင်းတိုင်းနဲ့ရက်ွက်တီတို့ကျွန်တော်တို့လမ်းထိပ်တွေမှာတော့အဲ့လိုမျိုးပတ်ပြင်းနေတာအခုကျွန်တော်ပြလာတဲ့16နှစ်သား16နှစ်ကောင်လေးဆိုရင်ကျွန်တော်တို့ကုရမှာအိမ်မော်ထဲကိုကုရလေအဲ့သူတို့ဘေးအိမ်တွေပေါ့ကျွန်တော်တို့ပြည်သူအိမ်တွေထဲဝင်ပြီးတော့ပြည်သူအိမ်ထဲကိုကျွန်တော်တို့လိုက်ထူတာပေါ့
မြင်းချက်မျိုးမှာပြစ်ခတ်ပြုတ်ခွင်းမှုတွေကြောင့်တိတ်ဆုံးသူနဲ့စိုးရိမ်ရတဲ့အခြေအနေရှိတဲ့သူတွေရှိနေပြီးတော့လက်နက်ကန်တွေကဖမ်းဆီးသွားတဲ့သူကတော့2ဦးလောက်ရှိတယ်လို့လည်းဒေသခံတွေကပြောပါတယ်အဝေးတိုင်းအောင်လံမျိုးမှာလည်းဒီကနေ့ပြစ်ခတ်ပြုတ်ခွင်းမှုတွေကြောင့်တိတ်ဆုံးသူ2ဦးရှိခဲ့ပါတယ်မနေ့ကတပိတ်ပွဲကျင်းပနေတဲ့အချိန်မှာပြစ်ခတ်ဖြိုခွဲမှုတချို့လုပ်ခဲ့ပြီးဒီကနေ့မနက်ပိုင်းမှာတော့တပိတ်စစ်ကြောင်းမစတင်ခင်ကတည်းကလက်နက်ကန်ကျက်ဖွဲ့တွေကပြစ်ခတ်ဖြိုခွင်းခဲ့တာဖြစ်တယ်လို့အောင်လံမြို့ကန်ဒေသခံတူကပြောပါတယ်
။ဟိုအောင်လံစီလေးကဟောက်ရရှိတာမှာ၂ယောက်ကတော့သုံးသွားပြီ။၄ယောက်ကတော့ပြင်းပြင်းမှာပုတ်ပြီးတော့ကုနေတယ်ခေါ့။ဒီကမနေ့ကညပိုင်းအစားပေါ့မနေ့ကညပိုင်းကညတပိတ်စင်လဲနေတယ်ဒီကဆက်ရုံရောက်ကတည်းကညတပိတ်စင်လဲနေတယ်ပေါ်ကလူလေးကိုဟိုကလမ်းလေးကနဲ့အပြစ်ခံရတယ်ပေါ့နော်အဲ့အဲ့လမ်းလေးကနဲ့အပြစ်ခံရတဲ့အိမ်ကိုဒီလူလေးကဝိုင်းပြီးတော့သူတို့အဲ့ခဲရီနဲ့တောက်ရနေစားပြီးတော့ရက်တက်ခွရလာတယ်လာတဲ့အခါကျတော့သူတို့တားတယ်တားတဲ့အခါကျတော့ဒီဘုံနဲ့ပြီးတော့သူတို့ကဒီအတန်ဘုံကြီးခွဲတယ်မိဘဘုံကြီးခွဲပြီးအဲ့ညခွဲရပြည်ကဖြစ်တယ်ပေါ့နော်အခုမနေ့ပိုင်းကျတော့သူတို့ခါရိုက်ပုံမှန်တိုင်းနဲ့ဒီကျောင်းသားရဲ့ကျောင်းသားတွေဆက်တာသူတို့ဆက်ကြည့်မယ်ဆိုပြီးတော့လူစုနဲ့အချိန်မှာပဲရက်တက်ခွရတန်းခွဲတာပေါ့နော်လူကခွဲတာပေါ့လူကခွဲပြီးတော့အဲဟိုကလူတချို့လည်းဖတ်ခံရတယ်လို့သိရတယ်ဒါပေမဲ့လူတီးကြတော့ကျွန်တော်တို့ဟိုဆင်းရဲမရသေးဘူးပေါ့အဲ့မှာဟိုကဖတ်ခံရတယ်နောက်ဆိုင်ကယ်တွေလည်းတင်းခံရတယ်ပေါ့အဲ့မှာကျွန်တော်တို့လူတွေကပြန်စုပြီးတော့ဝိုင်းတဲ့အခါမှာရက်တက်ခွဲကဒီလိုအဖြစ်ခွင်းတာပဲပေါ့အဲ့လိုမျိုးဘာဘာကြီးတွေလည်းပြစ်တယ်နောက်ပြီးတော့အတံပုံးခွဲရတီစစ်တွေလည်းပြစ်တယ်ပေါ့တီစစ်တွေပြစ်တဲ့အခါကျတော့အဲလောဘကတယောက်ကတော့လက်ရည်ကိုဖြည့်ပြီးတော့ဆုံးတယ်နောက်တယောက်ကကျတော့ဘိုက်ကိုဆုံးချင်းပေါက်ထိပြီးတော့ဆုံးတယ်အဲလေးယောက်ကတော့တယောက်ကတော့ဘိုက်ပေါက်သွားတယ်တယောက်ကတော့ဆိုးရရတယ်ကျန်တဲ့3ယောက်ပဲပေါ့နော်လေးယောက်ကတော့လောလောဆယ်ပြေးဆေးလို့မျိုးပို့ပြီးခုနေ
မန္တလေးမှာလည်းဒီကနေ့ပြစ်ခတ်ချိုးခွင်းမှုကြောင့်လူ2ဦးကြီးထိမှန်ပြီးတော့တေဆုံးခဲ့ပါတယ်စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့ဆန္ဒပြဖို့လာတဲ့ကားတစ်စီးကိုလက်နက်ကန်တွေကပြစ်ခတ်ခဲ့ပါတယ်အဲ့ဒီပြစ်ခတ်မှုကြောင့်ရင်းပေါင်း2ဦးတနက်ထိမှန်ပြီးဆိုးရရတဲ့အခြေအနေရှိနေတဲ့အဲ့ဒီလူကိုလက်နက်ကန်တွေကဖမ်းဆီးသွားတယ်ဆိုလဲဒေသခံတွေကပြောပါတယ်မြန်မာနိုင်ငံတွင်းဆက်အနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနေ့စဉ်ဆိုသလိုရှိနေပြီးဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကလည်းနေ့စဉ်ရှိနေရပါလက်နက်ကင်တပ်ဖွဲ့တွေကလက်နက်နဲ့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်နိုင်ငံတွင်းမှာနေ့စဉ်နဲ့အမျှတင်ဆုံးသူဒဏ်ရာရသူတွေမြင့်တက်လာနေပြီးမနေ့ကဆိုရင်ဆန္ဒပြကာလတစ်လျှောက်တရက်တည်းတင်ဆုံးမှုအများဆုံးရှိခဲ့ပါတယ်ဒါပေမဲ့နိုင်ငံတွင်းမှာဆက်နာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့ဆက်ပြီးအရှိန်ကောင်းနေသေးဖြစ်ပါရဲ့ရှင်